ကချင်နော်လာရဲတပ်ဖွဲ့ KIO ဌာနချုပ်ဦးနီမာဒီလ23ရက်နေ့မနေ့ပိုင်းကအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကြားအပြန်အလှန်လက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်တော့တည့်ရောက်နိုင်ပွဲမရှိဘူးလို့ကချင်ငြိမ်းချမ်းရေးအကျိုးဆောင်ကတုံ့သက်ထားပါတယ်ဒီသတင်းပြေစုံကိုတော့ VO မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားတိုက်ပွဲဟာမြကျင်းနားဗမော်လန်းအရှိဘက် KIA လှုပ်ရှားတပ်ရင်းရဲ့ရှေ့တန်းစခန်းမှာဒီလ23ရက်နေ့မနက်ပိုင်းကစတင်ဖြစ်ပွားပြီးတနားရီလောက်ကြာမြင့်ခဲ့တာဖြစ်ပါတယ်။ဒီပစ်ခတ်တိုက်ခိုက်တာတွေဟာဒီကနေ့မှာတော့ထပ်မံဖြစ်ပွားတာမရှိကြောင်းနဲ့အင်ကာနေကပစ်ခတ်မှုဖြစ်ပွားတဲ့အခြေအနေကို KIO ပြန်ကြားရေးအဖွဲ့တာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်။
ဒီကတော့ကျွန်တော်ဘာမှအမကြားရသေးဘူးအဲဒီအတက်ကိုကြည့်တဲ့ဒီလေမနေ့ကတော့ဒီဒီခံကြတဲ့နေရာမှာဖြစ်တာဒါတမတော်တက်ကနည်းနည်းနဲ့ကြီးနေဖြစ်တာဒီရှိတဲ့မမတို့နဲ့ဖြစ်တာအဲဒီနေ့နေ့ဖြစ်တဲ့အတက်ပွဲကြီးတော့မရှိပါဘူးအဲလည်းနဲ့ကြီးတဲ့လမ်းဖြစ်တဲ့အဲတက်ပွဲကြီးပါအဲတနာရီတော့ကြာမကျင်းတဲ့အဲဒီရတော့ချုပ်ခင်မမနဲ့တုံးလို့ကျင်းတော့ပြန်တုံးပြတယ်လို့တော့ကြားပါတယ်။နှစ်ဖက်တိုက်ခိုက်တာတော့မကြားဘူး။ရှိလည်းမရှိတော့ပါဘူး
။ဒီတိုက်ပွဲဖြစ်ပွားမှုတရင်နဲ့ပတ်သက်ပြီးကချင်ပြည်နယ်အစိုးရရဲ့လုံခြုံရေးနဲ့နေဆက်ရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းရမှာတော့ဝန်ကြီးအစည်းအဝေးတက်နေတာကြောင့်ပြန်လည်ဖြေဆိုတာမရှိပါဘူး။ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြားကတော့တိုက်ပွဲဖြစ်ပွားတဲ့အခြေအနေနဲ့တိုက်ပွဲတွေဆက်မဖြစ်ဘူးဆိုရင်တော့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ထိခိုက်နိုင်မှာမဟုတ်ကြောင်းအခုလိုတုံ့သက်ပြောဆိုပါတယ်
။အော်လားဒီနေ့ချင်းတွေကဘာမှမကြောက်မနေ့ကအဲ့ income post တဲ့ဘာတဲ့မှာတော့လေအမစကြောင်းလည်းရှိတယ်။အဲ့တော့အဲ့ income post တဲ့မှာတို့ကလည်းလည်းဒီနေ့သူ့ဟိုကကဲလည်းလည်းဒီနေ့သူ့ဒီမှာခဏပါပဲအဲ့ဒါနဲ့အခုချိန်ကြီးပြန်ပါဘာမှလည်းဆက်ပြီးမဖြစ်ဘူးပေါ့ဗျာသူတို့နေနေကြတာကြည့်ကြည့်ကြည့်ဖြစ်တာမဟုတ်ဘူးဆိုတော့လေဒါကမှပြောတာတော့မရှိဘူး။ဟိုကလည်းသူတို့ရှိတယ်ဆိုတော့အကြောင်းလည်းနဲ့ပြီးထုတ်ကြတယ်ထုတ်ဆိုတော့မင်းရောအဲ့လိုတော့အဆက်ပြေးကြတယ်တော်တော်လောက်ရှင်တယ်ကျွန်တော်သင်တာဒီလိုလက်တက်တက်ခါဆက်လက်ပြီးမှပြီးရမဖြစ်ဘူးဆိုတော့ဒါကဖြစ်ကြအကြောင်းအကြောင်းမရှိပါဘူး။
တိုက်ပွဲဖြစ်ပွားခဲ့တဲ့အင်ခရန်စကန်ဟာပြီးခဲ့တဲ့လ23ရက်နေ့ကလည်းအစိုးရတပ်မတော်ဘက်ကလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒီရပိုင်းတွေအတွင်းမှာတော့ကရင်ပြည်နယ်ဘက်မှာလည်းအစိုးရတက်မရော်နဲ့ဒီမိုကရေစီအကျိုးပြုကရင်မျိုးသားတက်မရော် DKBA ခွဲထွက်အဖွဲ့အစည်းမှာတိုက်ခိုက်တာတွေရှိခဲ့ပါတယ်ဒီလိုတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲအစိုးရနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့ပြည်ထောင်စုပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ကိုရန်ကုန်မှာကျင်းပနေပြီးတိုက်ခိုက်တာတွေမဖြစ်ပွားစေရေးအတွက်ဆွေးနွေးနေကြပါတယ်